Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2016ခုနှစ်စက်တင်ဘာလ16ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းလိုမီတာ24 25 30နဲ့50လို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာသတင်းလေးကိုနားလောင်နေတူကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသမ္မတဟောင်းဂရော့လော်ရာဘုရှ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုညောင်းမြန်မာလာမယ့်သတင်းပတ်တွင်ကျင်းပမယ့်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေရောက်ရှိနေကြပါပြီဒီဘက်ပတ်ဝန်းကျင်နဲ့ပတ်သက်ပြီးပြည်မှုကျူးလွန်သူတွေကိုနိုင်ငံတကာရာဇဝတ်တရားရုံးကအရေးယူသွားမယ်လို့ပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာရှမ်းပြည်မန်းရော်ဂျွာသား5ဦးတိစုံမှုနဲ့ဆက်နွယ်နေတဲ့တပ်မတော်သားတွေကိုထောင်နှံချခဲ့တဲ့ဆုံးဖြတ်ချက်ပေါ်မှာလူအခွင့်အရေးလှုပ်ရှားသူတွေကကြိုဆိုလိုက်ပါတယ
်ဒီလူလူတွေပေါ်မှာရာဇဝတ်မှုတွေလူခွေချိုးဖောက်မှုတွေကျူးလွန်တဲ့သူအားလုံးကိုဘယ်သူပဲဖြစ်ဖြစ်ဘယ်လက်နက်ကိုင်ဖွဲ့ပဲဖြစ်ဖြစ်ထိကြပြီးတော့ကျွန်တော်တို့
ဒီအကြောင်းနဲ့အတူအမေရိကန်စီးပွားရေးတံခါးပေးဆို့မှုပြန်လဲရုပ်သိမ်းတော့မယ်ဆိုတဲ့ကိစ္စကိုရန်ကုန်မြို့ကန်တွေကဘယ်လိုတုံ့ပြန်ကြသလဲနားဆင်ရမှာဖြစ်တယ်လို့တိုင်းသားဒေသတွေမှာလက်ရှိဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းတင်ပြအောင်မှာပါဒီစီစဉ်မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသမ္မတဟောင်းဂရော့လော်ရာဘုရှ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမ္မတဟောင်းဂရော့လော်ရာဘုရှ်ဟာမြမအရေးကိုအစဉ်အဆက်အားပေးထောက်ခံလာသူလည်းဖြစ်ပါတယ်။အဲဒီနောက်တော့တော်ဆန်းစုကြည်ဟာနယူးယောက်မြို့ကိုရထားနဲ့သွားမှာဖြစ်ပါတယ်။မနေ့ဖြန်မှာတော့ဘော့စတန်မြို့ကိုသွားရောက်ပြီးတော့ Harvard Tech သို့ Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာဆု Harvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။မနေ့ကကြာတော်ရင်းတွေကတော့ဒေါ်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုပြန်လည်ရုပ်သိမ်းရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့သလိုမြန်မာအရေးဆက်လက်ထောက်ခံအားပေးသွားဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်။အာဆီယံအမေရိကန်စီးပွားရေးကောင်စီကတည်ခဲတဲ့ညစာစားပွဲကိုတက်ရောက်ပြီးစီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာလည်းမြန်မာနိုင်ငံတွင်းတာဝန်သိယင်းနှီးမြှုပ်နှံတာတွေလှုပ်သွားကြဖို့ဒေါ်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့ညီယောက်မျိုးကုလသမဂ္ဂဌာနချုပ်မှာကျင်းပမဲ့ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေတိုင်းသူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးစက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ညီယောက်ခီးစဉ်အတွင်းမှာတော့မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ။
ကုလသမဂ္ဂအကူအညီပေးရေးရင်နှန်းတွေဟာဒီကနေ့မှာတော့တူရကီနဲ့ဆက်ကိတ်ကိုဖြတ်ပြီးဆီးရီးယားနိုင်ငံထဲဝင်ရောက်သွားတာကိုတွေ့ရပါတယ်။ဒီအကူအညီပေးရေးရင်နှန်းတွေဟာဆီးရီးယားနိုင်ငံထဲဝင်ရောက်နိုင်ဖို့အတွက်တူရကီနဲ့ဆက်အောက်ခွန်နေရာမှာရဲ့အတော်ကြာဆောင်ဆိုင်နေခဲ့ရတာပါ။သမ္မတဘာရှာအယ်အာဆတ်အစိုးရထံကနေခွင့်ပြုချက်မရတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေဆီးရီးယားနိုင်ငံထဲဝင်ရောက်ခွင့်မရတဲ့အကြောင်းကိုမနေ့ကကြာတာပဲကြာတာပရင်းနေ့အထိကုလသမဂ္ဂကပြောဆိုခဲ့ပါတယ်။ဒီအတွက်ဆီးရီးယားအစိုးရကိုကြောထောက်နောက်ခံကူညီနေတဲ့ရုရှားအစိုးရကိုတောင်စိတ်ပျက်စရာဖြစ်စေခဲ့ပါတယ်။အမေရိကန်နဲ့ရုရှားအစိုးရတို့ကြားဝင်စည်းစမ်းညီနိုင်မှုနဲ့တနင်္လာနေ့မှာစတင်တဲ့ဆီးရီးယားအပြစ်ခတ်ရက်စဲရေးသဘောတူညီမှုဟာအချိန်မရွေးပြက်ပြဲနိုင်တဲ့အခြေအနေမှာရှိနေစေပါ။ဒီကနေ့ဆီးရီးယားမြို့တော်ဒမတ်စကတ်ကရက်ကွက်တစ်ခုမှာအစိုးရတပ်ဖွဲ့တွေနဲ့တပုံတွေကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းအတိုက်အခံတက်ကြွလှုပ်ရှားသူတွေနဲ့အစိုးရသတင်းမီဒီယာတွေကဖော်ပြပါတယ်။အစိုးရထိန်းချုပ်ထားတဲ့မြို့တော်အရှေ့ပိုင်းကော်ဘောင်းရက်ကွက်ကိုတပုံတွေဖက်ကပုံကျဲတာကြောင့်လူ3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာနဲ့ဒါဟာအပြစ်ခတ်ရက်စဲရေးတဘောတူညီချက်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းစီးရီးယားအစိုးရပိုင်းစာနာသတင်းကကြေညာပါတယ်။အတိုက်ခံတွေဖက်ကလည်းအစိုးရတပ်ဖွဲ့တွေဟာဂျိုဘာရက်ကွက်ကိုဝင်သိမ်းမှုကြိုးစားတာကြောင့်တပုံတွေဖက်ကပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းပြောပါရယ်
။တဘောပတ်ဝန်းကျင်ကိုဖျက်ဆီးတာတွေတရားစာတာတွေကိုတရားမဝင်ထုတ်ယူနေတာတွေနဲ့မြန်မာမဲ့ဖြစ်အောင်တရားမဝင်လှုပ်ဆောင်နေတာတွေနဲ့ဆက်နွယ်တဲ့ပြစ်မှုတွေကိုအဓိကအလေးပေးလှုပ်ဆောင်သွားမယ်လို့နိုင်ငံတကာရာဇဝတ်တရားရုံးကပြောလိုက်ပါရယ်။ကုလသမဂ္ဂကကြောတောင်းနောက်ခံပေးထားတဲ့ The Hague အခြေစိုက်နိုင်ငံတကာရာဇဝတ်တရားရုံးဟာ2002ခုနှစ်စတင်တည်ထောင်ခြင်းကစပြီးအများအားဖြင့်တော့လူမျိုးတုံးတပ်ဖြတ်မှုနဲ့စစ်ရာဇဝတ်မှုတွေကိုစီရင်ဆုံးဖြတ်တာဖြစ်ပါတယ်။ သဘောပတ်ဝန်းကျင်ဖျက်ဆီးမှုနဲ့မြာသိမ်းဆီးမှုတွေကအစိုးရတွေနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုလည်းလူသားမျိုးနွယ်တွေပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့တရားဆွဲဆိုတာတွေအထိဖြစ်လာနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC ကကြာသပတေးနေ့မှာပြောပါတယ်အခုလို ICC ကပြောလိုက်တာကိုမြာပိုင်ဆိုင်မှုအခွင့်အရေးလှုပ်ရှားသူတွေကလည်းအကြီးအကျယ်ကြိုဆိုကြပါတယ်ကမ္ဘာတော်မှာမြာသိမ်းဆီးမှုတွေကိုပုံမတွေ့လာနေရပြီးပြီးခဲ့တဲ့ဆယ်နှစ်တွင်အစိုးရနဲ့ဒေသခံအစိုးရတွေကပုဂ္ဂလိကကုမ္ပဏီတွေကိုမြေဟက်တာတန်ပေါင်းများစွာခွဲဝေပေးတာတွေလုပ်ခဲ့ပါတယ်ဒီလိုလှုပ်တာကြောင့်အတော်များများဟာသူတို့ရဲ့နေရာတွေကနေအတင်းကျပ်ဖယ်ခိုင်းခံရတာဌာနေတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုစိတ်သိမ်းအောင်လှုပ်ခံရတာအဟာရချို့တဲ့တာတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်စေတယ်လို့အောက်ဒီလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားနေတဲ့ Global Witness အဖွဲ့ကြီးကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလာမယ့်သတင်းပတ်တွင်ကျင်းပမယ့်ကုလသမဂ္ဂနှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေရောက်ရှိလာကြပါပြီ။ဆီးရီးယားစစ်ပွဲကြောင့်အိနေချင်းနိုင်ငံတွေနဲ့ဥရောပအပေါ်တက်ရောက်မှုရှိလာတဲ့ဖြစ်ရပ်တွေကိုကန့်သတ်ဖို့ကောင်ဆောင်တွေလုပ်ကိုင်မှုဆန္ဒရှိနေတာပါ။ရွှေပြောင်းဒုက္ခသည်တွေအရေးကိုအာရုံစိုက်ပြီးညီလာခံနှစ်ခုမှဆွေးနွေးကြပါလိမ့်မယ်။တနင်္လာနေ့မှာကျင်းပမယ့်ညီလာခံကတော့အတွင်ရေးမှူးချုပ်ဘန်ကီမွန်ကဦးဆောင်မှာဖြစ်ပြီးဒုတိယနေ့ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဦးဆောင်မှာပါ။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုမေတ္တာရက်ခံတောင်းဆိုမှုတွေဖြစ်တဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုပြန်လည်နေရာချထားတဲ့အစီအစဉ်တွေဒါမှမဟုတ်သူတို့ကိုလက်ခံနိုင်တဲ့တခြားတရားဝင်လမ်းကြောင်းအသစ်တွေရေရှည်ခံတဲ့လှုပ်ဆောင်ချက်တွေကိုတင်းကြီးလာခံကနေထွက်ပေါ်လာဖို့မျှော်မှန်းထားတယ်လို့နိုင်ငံတကာအဖွဲ့အစည်းများရဲ့ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရှီဘာခရိုကာကပြောပါရယ်။ဒါပေမဲ့လည်းနေရဆွန်ခွာထွက်ပြေးလာကြတဲ့ဆီးရီးယားရွှေပြောင်းအခြေချနေထိုင်သူပေါင်း၅သန်းနီးပါးတို့ရဲ့အခြေအနေတွေတိုးတက်လာဖို့တင်းကြီးလာခံကနေမြန်မြန်ဆဆလှုပ်ပေးနိုင်မှာမလားဆိုပြီးတားညရှိနေကြတာပါ။တဟာမစ္စတာပန်ကီမိုရဲ့ကုလသမဂ္ဂကောင်ဆောင်အဖြစ်နောက်ဆုံးကျင်းပတဲ့အထွေထွေညီလာခံဖြစ်ပြီးဒီဇင်ဘာလ31ရက်နေ့မှာသူရထုတတန်းအဆုံကုံဆုံးမှာဖြစ်ပါရယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတောက်ချာနေညာပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်WikiLeaks Internet ဆာမျက်နှာကိုတီထောင်သူ Julian Assange ပေါ်မဒိမှုနဲ့ Power Run ထုတ်ထားတာကို Sweden အယူခံတရားရုံးကအတည်ပြုလိုက်ပါတယ်။အခုလို Sweden အယူခံတရားရုံးကအတည်ပြုလိုက်တဲ့အတွက် Assange ကို London မြို့မှာရှေ့လာကြရင်စစ်ဆေးမေးမြန်းဖို့အတွက်လည်းလမ်းကြောင်းဖွင့်ပေးလိုက်တာဖြစ်ပါတယ်။2010ခုနှစ်ကအမျိုးသမီးတူပေါ်အာဓမပြုကျင့်ခဲ့တယ်လို့သူကိုစွပ်စွဲနေတဲ့အပေါ်မှာ Assange ကတော့တတလဲလဲငင်းဆိုထားပြီးတော့အမှုကိုပလတ်ပေးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်။အစံကြောင့်အာရမပြုကျင့်မှုနဲ့ပတ်သက်ပြီးတနရာရှိသူဖြစ်စေပဲလို့ Sweden KI တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းအယူခံတရားရုံးကလည်းလက်ခံထားတယ်ဆိုပြီးတော့တောက်ချနေကပြောခဲ့တာပါ2012ခုနှစ်ကလန်ဒန်မြို့မှာရှိတဲ့ Ecuador တန်ယုံကသူ့ကိုနိုင်ငံရေးခေလုံခွင့်ပေးပြီးကြတဲ့ကသူဟာအဲ့ဒီတန်ယုံအတွက်မှခေလုံနေတာဖြစ်ပါတယ် Sweden အစိုးရအနေနဲ့သူ့ကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးပြီးအဲ့ဒီမှာသူ့ကိုသရှိုးလုံမှုနဲ့ဆွဲလာနိုင်ခြင်းရှိတဲ့ပုံမှာစိုးရိမ်မိတယ်လို့လည်းအစံကပြောပါတယ်ခင်ဗျာ
မွေးစေမောင်ခိုးရောင်းဝယ်မှုတွေတိုးလာတဲ့ရှေ့တောင်အာရှမှာဥပဒေစိုးမိုးရေးအတွက်ပူးပေါင်းပြီးတော့ကင်းလက်ဆောင်ရွက်နိုင်ဖို့တည်င်းအချက်အလက်တွေမျှဝေအသုံးပြုနိုင်မယ့်အစီအစဉ်တစ်ရပ်ကိုအရှေ့တောင်အာရှနိုင်ငံတချို့ကစီစဉ်ဆောင်ရွက်နေပါတယ်။ဒီလိုပူးပေါင်းဆောင်ရွက်နိုင်ဖို့ထိုင်းနိုင်ငံကအထူးကဦးဆောင်ဥရပြုနေတာပါ။ဒေတာရင်းမွေးရေးစေဝါထုတ်လုပ်မှုကိုထိန်းချုပ်ဟန်တာနိုင်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအလူရှင်နိုင်ငံတွေနဲ့အေဂျင်စီတွေရှေ့တိုးပူးပေါင်းလုပ်ကိုင်ဖို့လိုတယ်လို့ထိုင်းတရားရေးဝန်ကြီးဖတ်ဘူးခွန်ချယကပြောပါတယ်။ဒါ့အပြင်အာဆီယံရဲ့မွေးရေးစေဝါဆန့်ကျင်ရေး10နှစ်လုပ်ငန်းအစီအစဉ်ရဲ့အစိတ်တစ်စိတ်တစ်ပိုင်းဖြစ်တဲ့မွေးရေးဆေးဆွဲနေသူတွေကိုကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့နဲ့အလုပ်အကိုင်းဖန်တီးပေးဖို့အာယုံဆိုင်လုပ်ကိုင်းတင်တယ်လို့လဲဖတ်တီဘူးကတိုက်တွန်းသွားပါတယ်။တရားမဝင်မွေးရေးဆေးဝါးတွေဖြစ်တဲ့ methamphetamine စိတ်ကြွဆေးနဲ့ဘိန်းဖြူထုတ်လုပ်ဖြန့်ဖြိုးမှုတွေတိုးလာနေတာကိုထိန်းချုပ်ကန့်တွဲမဲ့မူဝါဒရေးရာနဲ့ပတ်သက်လို့လဲအာဆီယံနိုင်ငံတွေအငြင်းခုန်ဖြစ်နေတာပါ။ Thai, Indonesia နဲ့ Brunei နိုင်ငံတွေမှာစိတ်ကြွဆေးသုံးဆွဲသူတွေတိုးလာနေပါတယ်။အင်ဒိုနီးရှားရဲ့အကြီးအမားဆုံးပြဿနာကဘိန်းဖြူသုံးဆွဲမှုဖြစ်တယ်လို့တာဝန်ရှိသူက VOA ကိုပြောပါရယ်။ Thai, Laos နဲ့ Vietnam နိုင်ငံတွေကမွေးရေးဆေးဖြတ်စခန်းတွေလုပ်ဖို့အစိုးရရဲ့မူဝါဒရေးရာကိုအာရုံစိုက်နေပါရယ်။မြန်မာနိုင်ငံမှာလည်းမွေးရေးဆေးဝါးဆိုင်ရာမူဝါဒတွေပြင်ဆင်ဖို့မြန်မာအစိုးရနဲ့ကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုနိုင်ငံရေးအဖွဲ့ UNODC တို့ပူးပေါင်းပြီးတော့စတင်ဆောင်ရွက်နေပါပြီ။ ဖိလစ်ပိုင်မှာလည်းတမရရိုဒရီဂိုဒူရာတေရဲ့မူရစ်ဆေးဟွာနေနေရေးလုပ်ငန်းကြောင့်လူပေါင်း 3,000 သေဆုံးခဲ့ရတဲ့အတွက်နိုင်ငံတကာလူအခွင့်အရေးအဖွဲ့ကရှုံချခဲ့ကြပါတယ်။ UNODC ရဲ့အဆိုအရအရှေ့တောင်အာရှမှာမူရစ်ဆေးဟွာမောင်းခိုးကုန်ကူးမှုကွန်ရက်တွေတိုးလာနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်ရှင်။
အိန္ဒိယနိုင်ငံကထင်ရှားတဲ့လူခွင့်ရေးတကြွလှူရှားသူကာရန်ဘာဗတ်ကိုအိန္ဒိယကက်ရှမီးယားဒေသရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာချင်းပါနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုသူမတက်နိုင်အောင်အာဏာပိုင်တွေကတားဆီးပြီးနေ့အကြာမှာအခုလိုဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။ဂျမ်မူးနဲ့ကက်ရှမီးယားညွန်ပေါင်းလူမှုအခြေပြုလူမှုအဖွဲ့အစည်းများအဖွဲ့ JFCCS ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ဘာဗတ်ကိုစရီနဂါမြို့မှာရှိတဲ့သူ့ရဲ့အိမ်ကနေကြာတော်ရင်းနေ့ညကဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဒါပေမဲ့သူ့ကိုပါဆွဲချက်နဲ့ဖမ်းဆီးသွားတယ်ဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောပါဘူး။အိန္ဒိယနိုင်ငံကက်ရှမီးယားဒေသမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ပြောနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂတာဝန်ရှိသူတွေကိုစင်ခံစာတင်ဖို့ဂျနီဗာမြို့ကိုတွားရောက်ဖို့လုပ်နေစဉ်မှာအာဏာပိုင်တွေကသူ့ကိုညူဒေလီလေဆိပ်မှာပို့ထုနေကတားဆီးခဲ့တာပါ။လေဆိပ်အာဏာပိုင်တွေကသူ့ကိုဘာကြောင့်တားတယ်ဆိုတာမပြောခဲ့ဘဲထောက်လိုင်းရေးစီကညွန်ကြားချက်ကြောင့်တားရတာဖြစ်တယ်လို့သူ့ကိုမဖမ်းခင်မှာသူက VOA ကိုပြောပါတယ်။ကက်ရှမီးယားဒေသမှာလူခွင့်ချိုးဖောက်မှုတွေဖြစ်နေတယ်လို့ပြောနေတာတွေကိုသူကမိမောင်းထုတ်ပြဖို့လုပ်နေတာကြောင့်သူဟာပြစ်မှတ်ထားခံနေရတယ်လို့ခံစားရတယ်ဆိုပြီးတော့လည်းပြောပါရခင်ဗျာ
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကလူတူထတဲ့ဗလီတစ်ခုမှာအသေးခံဘုံခွဲတိုက်ခဲ့တာကြောင့်လူ23ယောက်ထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရယ်။အာဖဂန်နစ္စတန်နဲ့ဆက်နေနေတဲ့ပါကစ္စတန်နိုင်ငံတွင်ကခရိုင်တစ်ခုမှဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပါကစ္စတန်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောခဲ့ပါတယ်ဘလီမာဝုတ်ပြုတ်နေတဲ့သူတွေထဲမှာနှိမ်ချရေးကော်မတီလို့ခေါ်တဲ့အစိုးရကိုထောက်ခံတဲ့လူမျိုးစုပြည်သူ့စစ်အဖွဲ့ဝင်တွေပါဝင်တာကြောင့်ပြစ်မှတ်ထားပြီးတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဂျမတူအာဟာအဖွဲ့ကပြောပါရယ်ဒီအဖွဲ့ဟာအရက်သားတွေလူနည်းစုဘာသာဝင်တွေစစ်ဖက်တာဝန်ရှိသူတွေနဲ့ပက်ရှွာပြည်နယ်မှာရှိတဲ့အမေရိကန်ကောင်စီဝန်ယုံကပါကစ္စတန်နိုင်ငံသား၂ယောက်တေဆုံတဲ့ဖြစ်ရအပါအဝင်တိုက်ခိုက်မှုအများအပြားလှုံ့ဆော်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကတော့အမေရိကန်ပြည်ထောင်စုကအဲ့ဒီဂျမတူအာဟာအဖွဲ့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ခဲ့ပါရယ်ရှင်
ကျောင်းနိုင်ငံတောင်ပိုင်းနဲ့ထိုင်ဝမ်ကျွန်းတွေကိုတိုက်ခတ်ခဲ့တဲ့ Morenti Typhoon မုန်တိုင်းကြောင့်လူ၈ယောက်ထဏ်မင်းနဲ့သေဆုံးခဲ့တယ်လို့အတော်များများလည်းပျောက်ဆုံးနေစေဖြစ်ပါတယ်။ကြာသပတေးနေ့အစောပိုင်းကတရုတ်ပြည်မကြီးကိုဝင်ရောက်ခဲ့တဲ့ဒီမုန်တိုင်းဟာတရုတ်ကွန်မြူနစ်နိုင်ငံစတင်တည်ထောင်ခဲ့တဲ့1949ခုနှစ်ကစပြီးတော့အင်အားအပြည့်စုံတိုက်ဖုန်းမုန်တိုင်းလည်းဖြစ်ပါတယ်။ကမ္ဘာတော်မှာဒီနှစ်အတွင်းအင်အားအပြည့်စုံမုန်တိုင်းဖြစ်ပြီးစူပါတိုက်ဖုန်းလို့လည်းသတ်မှတ်ထားပါတယ်။မုန်တိုင်းမကြရောက်ခင်ကတည်းကလူထောင်ပေါင်းများစွာကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပြီးလင်းခီးစဉ်ဒါဇင်နဲ့ချီပြီးပြတ်မီထားခီးစဉ်တွေလည်းဖျက်ပစ်ခဲ့ရပါတယ်။ထိုင်ဝမ်တောင်ပိုင်းဒေသကိုဝင်ရောက်ခဲ့ပြီးတဲ့နောက်မှာတော့မုန်တိုင်းအရှင်ဟပြောသွားခဲ့ပါတယ်မုန်တိုင်းကြောင့်တရုတ်နိုင်ငံအရှေ့တောင်ပိုင်းဒေသတစ်လျှောက်မှာမိုးပြင်းထန်ပြီးလေပြင်းမုန်တိုင်းကြောက်ခဲ့သလိုအင်ဂျီတသန်းခွဲကျော်လျက်စင်ပြီးပြတ်တောက်နေပါတယ်ဒီဒေသမှာအခုရာသီဟာတိုင်ဖုန်းမုန်တိုင်းကြောက်လေရှိတဲ့အချိန်လေးဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုညာနိုင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပြီးတော့မယ်ဆိုတဲ့သတင်းကြောင့်ရန်ကုန်မြို့ကန်ဒီဝန်တာကြိုဆိုကြပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းအင်ဘူရောမှာတွေ့ဆုံချင်းသမ္မတဥဘာမာကပြောဆိုခဲ့တာပါရန်ကုန်မြို့ကန်ကြီးရဲ့ပြောဆိုချက်တွေကိုတော့ AB သတင်းပေါ်အခြေခံပြီးမက်ခင်ဖြူထွေးကတင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့မှာအဟန့်တားဖြစ်နေတယ်လို့အများကယူဆနေကြတဲ့မြန်မာနိုင်ငံပေါ်အမေရိကန်စိုးရရဲ့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုအများစုကိုပြန်လည်ဖယ်ရှားပေးမယ့်အကြောင်းအမေရိကန်သမ္မတဘရက်ဥဘာမာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုလိုက်တာပါဘယ်လိုပဲပုံဆိုတဲ့အသေးစိတ်ကိုအတိအကျမသိကြသေးပေမဲ့လေစီးပွားရေးအချက်အချာရန်ကုန်မြို့မှာတော့ဒီတန်ခတ်ရေးယူမှုတွေရုတ်သိမ်းတော့မယ်လို့သတင်းကြားတာနဲ့တင်ဒါဟာမြန်မာနိုင်ငံအတွက်စီးပွားရေးဆိုင်ရာအကျိုးမြတ်တွေရလာစေမှာဖြစ်ပြီးမြန်မာနိုင်ငံသားအားလုံးရဲ့ဘဝတွေတိုးတက်ကောင်းမွန်လာစေလိမ့်မယ်လို့ပြောလိနေသူတွေအများအပြားရှိနေပါတယ်
။ The true picture ရနိုင်ငံအဲ့ဒီအမေရိကန်ဟိုကတခြားနိုင်ငံလာမယ့် picture တွေဆေးဝါး picture များစုံပေါ့နော်။တိတ်မလာကြတော့လူတွေကလည်းခံစားတာပေါ့။အခုကြတော့ဖုန်းဖုန်းလင်းလင်းဖြစ်တော့ပို့ပြီးတော့ကောင်းလာတယ်ဘာပစ်စီဖြစ်ပြီပေါ့နော
်တန်ခတ်ပိတ်ဆို့မှုတွေမရှိတော့ဘူးဆိုရင်တိုင်းပြည်ရဲ့စီးပွားရေးတိုးတက်ကောင်းမွန်လာပြီးပြည်သူတွေရဲ့ဘဝတွေအဆင်ပြေချောမွေ့လာဖို့မျှော်လင့်ရတယ်လို့စေးဆိုင်ပါရှက်တူဖြစ်တဲ့ကိုဆန်းလွင်ကလည်းပြောပါရယ်
ပြည်သူပြည်သားတွေအားလုံးစီးပွားရေးအလုပ်ကံကိုယ့်အနေနဲ့ကိုအဆင်ပြေပြီးတော့ အားလုံးပြပြလေးလေးနဲ့ဟိုမှာကုံစင်းနှုံးတွေလေးတတောင်းတတာနဲ့စားပြီးဝယ်သုံးနိုင်မယ်စားနိုင်မယ်ဝယ်သုံးနိုင်မယ်အားလုံးသောကုံစင်းကိုဝယ်သုံးနိုင်မယ်ဆိုရင်တော့ဝန်သားရတာပေါ့
သင်္ဘောသားတို့ဖြစ်တဲ့ကိုမမောင်တန်းကတော့တက္ကသိုလ်ပိတ်ဆို့အရေးယူမှုတွေကြောင့်ပစ္စည်းတွေကိုအတင်ပို့လုပ်တဲ့သူတို့ရဲ့သင်္ဘောလုပ်ငန်းတွေမှာမကြာခဏအဟန့်တားတွေကြုံခဲ့ရတယ်လို့ဆိုပြီးအခုတန်ခတ်မှုတွေရုပ်သိမ်းတော့မဲ့အပေါ်မှာဝန်သားကြိုဆိုတဲ့အကြောင်းပြောပါရစေ
။အရင်တော့စီးပိုက်ပိတ်ဆို့တာပိတ်ဆို့တာလည်းပုံမှာဒီကျွန်တော်တို့ဒီသင်္ဘောလုပ်ငန်းတွေကအများနဲ့ရက်ရက်နေရတယ်။မာဘီဝင်မဲ့ကာဂိုတွေရောဘာတွေရောအခုစီးပိုက်ပြန်ဖွင့်လိုက်တဲ့အချိန်ကျတော့ပုံမှာရှိတဲ့ PC တွေမှလည်းများအကုန်လုံးပြန်ဝင်လာနိုင်တယ်လေ။အဲ့တော့တော့အများကြီးထောက်ပြပါ
မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာခဲ့တဲ့လွန်ခဲ့တဲ့9နှစ်လောက်ကစလို့အမေရိကန်အစိုးရကတန်ခတ်အရေးယူမှုတချို့ကိုဖယ်ရှားပေးခဲ့တာရှိပေမဲ့လည်းဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအဟန့်အတားဖြစ်အောင်လုပ်သူတွေလို့ယူဆရတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတချို့အပေါ်မှာတော့ပြစ်မှတ်ထားအရေးယူမှုတွေကိုဆက်လက်ချမှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့အခုအခါမြန်မာနိုင်ငံအနေနဲ့နိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေအတွက်လမ်းဖွင့်ထားနိုင်ပြီဖြစ်လို့ကျန်နေတဲ့ပိတ်ဆို့တန်ခတ်မှုတွေအားလုံးကိုပါရုပ်သိမ်းပေးဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်
။မခင်ပြူတွေပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်မြောက်ပိုင်းမန်းရော့ဒေသခံရွာသား၅ဦးတေဆုံးမှုမှာပါဝင်ပတ်သက်ခဲ့တဲ့တပ်မတော်သား9ဦးကိုမနေ့ကအလုတ်ကျန်းတဲ့ထောင်ဒဏ်5နှစ်စီချမှတ်လိုက်တာနဲ့ပတ်သက်လို့လူအခွင့်အရေးလှုပ်ရှားသူတွေကကြိုးစိုးလိုက်ကြပါတယ်ဒါပေမဲ့လည်းမြန်မာပြည်ရဲ့လူအခွင့်အရေးအခြေအနေတွေတိုးတက်ကောင်းမွန်မှုအတွက်စစ်တပ်ကအခုထက်ပိုပြီးလှုပ်ဆောင်စရာတွေရှိနေသေးတယ်လို့ထောက်ပြကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့မမင်းမြင့်ခိုင်ကသတင်းပေးပို့လာပါတယ
်မြန်မာစစ်တပ်ရဲ့လူအခွင့်အရေးဆိုင်ရာကျူးလွန်မှုကိုပထမဆုံးအကြိမ်တရားဥပဒေကြောင်းအရထိထိရရအရေးယူတဲ့အနေနဲ့မိုင်းရော်ဒေသခံပြည်သူ၅ဦးသေဆုံးမှုမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာစစ်တပ်ကအရာရှိနဲ့စစ်သည်9ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်၅နှစ်စီချမှတ်လိုက်တဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေကကြိုးဆိုလိုက်ပါတယ်။တိုင်းနာဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေနဲ့ပတ်သက်လို့အခုလိုအရေးယူလိုက်တာဟာကြာဆင်းနေတဲ့တပ်မတော်ရဲ့ဂုဏ်သိက္ခာနဲ့ပုံရိပ်ကိုပြန်ဆယ်ရာရောက်တယ်လို့မြန်မာပြည်လူခွင့်ရေးအတွက်လှုပ်ဆောင်နေတဲ့ Equality မြန်မာအဖွဲ့ကဥအောင်မျိုးမင်းကပြောပါတယ
်။ခုဆက်ဆချင်းဒါမျိုးလှုပ်ဆောင်မှုတွေကဖြစ်တင်တာကြာပါပြီ။အခုလိုမျိုးဖြစ်တဲ့ဟာကျွန်တော်ကြိုဆိုရဲ။ဒါမျိုးကိစ္စတစ်ခုတွေမကဘဲနဲ့ပြည်သူလူထုတွေပေါ်မှာယာစွေးမှုတွေ၊လူခွေချိုးပေါမှုတွေပြုလို့နဲ့သူအားလုံးကိုဘသူပဲဖြစ်ဖြစ်ဘယ်လက်နက်ကိုင်းအဖွဲ့ပဲဖြစ်ဖြစ်ထိကြပြီးတော့ကျွန်တော်တို့ထိုက်တင်တော့အရေးယူမှုတွေဆက်လက်ဖြစ်ပေါ်ပါစေဆိုပြီးတော့ကျွန်တော်တို့ဆုတောင်းပါတယ်။ဒါကိုလည်းကျွန်တော်မျှော်လင့်နေပါတယ
်။တစ်ဖက်မှာလည်းမြန်မာစစ်တပ်အနေနဲ့မိုင်းရော်ဒေသခံရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်လို့အရေးယူတဲ့အချိန်ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့လည်းတိုက်ဆိုင်နေပါဗျ။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေပြန်လည်ရုပ်သိမ်းမဲ့အကြောင်းပြောဆိုခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့မြန်မာစစ်တပ်နဲ့စစ်ကောင်ဆောင်တချို့အပေါ်မှာတော့တန်ခတ်မှုတွေဆက်လက်ထားရှိသွားမယ့်အကြောင်းပြောထားပါဗျ။ဒီအတွက်မြန်မာစစ်တပ်အနေနဲ့မိုင်းရော်ဒေသခံရွာသားတွေတေဆုံးမှုတစ်ခုတည်းမဟုတ်ဘဲတိုင်းနာဒေသတွေကအခြားလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထိရောက်တဲ့အရေးယူမှုတွေလှုပ်ဆောင်မှသာတမရောပေါ်ပြည်သူတွေအနေနဲ့ယုံကြည်မှာဖြစ်တယ်လို့ဦးအောင်မျိုးမင်းကပြောပါတယ
်တကယ်လို့များဒီလိုမျိုးအခြေအနေမျိုးမှာကြားစရာတစ်ခုအနေနဲ့ဒါမျိုးတစ်ခုပဲလှုပ်ဆောင်ပြီးနောက်ပိုင်းမလှုပ်ဆောင်တော့ဘူးဆိုရင်တော့ဒါကချိန်ကိုက်လှုပ်ဆောင်မှုလို့ကျွန်တော်တို့ပြောဆိုလို့ရပါတယ်ဒါကြောင့်မလို့ဒီလိုမျိုးချိန်ကိုက်လှုပ်ဆောင်မှုဆိုတာမဟုတ်ဘူးတမရောဆိုတာလူခွေချိုးပွားမှုကိုကျွန်တော်တို့လက်မခံဘူးဆိုရဲ0ဒေါ်လာရင်းကိုချင်းသုံးပါတယ်ဆိုတာတက်တည်ပြနိုင်ဖို့အတွက်ဒါမျိုးကိစ္စတွေကိုမဖြစ်အောင်ဆက်လက်ပြီးတားဆီးတာတိုင်းဆိုင်မှုတွေကိုအမှုမှန်တိုင်းပေါ်ပေါအောင်လှုပ်ဆောင်တာချိုးဖောက်တဲ့ဘဒူဝဲဖြစ်ဖြစ်ထိရောက်သောရေးရမှုတွေကိုတက်မှန်ရဲ့အစဉ်အလာတစ်ခုနဲ့ဆက်လက်ကျင့်သုံးသွားမှခုနလိုမျိုးစိုးရိမ်ချက်တွေကိုခြေဖြောက်နိုင်မှာဖြစ်ပါတယ
်။မိုင်းရော်ဒေသခံရွာသား၅ဦးသေဆုံးမှုနဲ့ပတ်သက်လို့စစ်တရားရုံးကတက်မရော်ဥပဒေပုံမှန်87ရာဇဝတ်ကြီးဥပဒေပုံမှန်300နှစ်မြင့်ဆောင်24အရာကျူးလွန်တာတွေ့ရတဲ့အတွက်တက်မရော်သား9ဦးကိုစတင်မှာ15ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်9နှစ်စီကြာခံဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။တိုင်းနာဒေသမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးဆိုင်ရာကျူးလွန်မှုကိုပထမဆုံးအရေးယူလိုက်တာမို့မြန်မာပြည်ရဲ့တရားစီရင်ရေးနည်းနည်းအလုတ်ဖြစ်လာပြီလို့ယူဆရပါမယ်။မိုင်းရော်ရွာသားတွေတေဆုံးမှုကိုအရေးယူလိုက်တာတခုတည်းနဲ့တော့တပ်မတော်အပေါ်ယုံကြည်မှုမရှိသေးဘူးလို့တအန်းမျိုးသမီးအဖွဲ့ကလွေးပိုးညူကသူ့အမြင်ကိုပြောပါတယ်
။ကျွန်တော်နားလည်တာတပ်မတော်ဆိုတာအတိုင်းတူပြည်သူလူထုကိုကာကွယ်တယ်ဒီကျမတို့နိုင်ငံကတော့မဟုတ်ဘူးအစိမ်းရောင်မြင်တာနဲ့ကိုကြောက်နေရတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါကျတော့ပြည်သူလူထုရဲ့စိတ်ထဲမှာတော့အဲ့ဒီအကြောက်တရားတွေကသွန်မှုနေတော့မယ်ကျမတို့ကိုယ်တိုင်လည်းသွန်မှုနေတော့မယ်အဲ့လိုဖြစ်တဲ့အခါကျတော့ကျမတို့ကဒီတကယ်တမ်းမတော်ကပြည်သူလူထုကိုကာကွယ်တဲ့တမ်းမတော်တစ်ခုပါ
ဒီလိုထူအတွက်အထောက်ပံ့ဖြစ်စေတဲ့တမလို့တို့ခုဖြစ်ပေးခြင်းနဲ့သူရှင်တော့အေးချတဲ့ဒီထက်မကပို့ပြီးတော့မှရာယုံကအရေးကြီးထောက်ရပေးရမယ်ဟာညာရှိတယ်ပေါ့နော်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်အနီးကောင်းခရွာမှာကချင်ကျောင်းဆရာမနှစ်ဦးပြည်ခဲ့တဲ့နှစ်ဇန်နဝါရီမှာတက်ခံရတဲ့အမှုနယ်ပတ်သက်လို့လဲလက်တလုံးမှာတမလို့ဒါရီကိုစစ်ဆေးနေတာလေးရှိပါတယ်ရှင်
ဖြစ်ဝီဒရင်းနောက်မမင်းမြခိုင်တရင်ပြည်ပေါ်ခဲ့တာဖြစ်ပါတယ်အခုတော့တိုင်းသားဒေသတွေကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကရင်ပြည်နယ်မဲသဝေါ်ဒေသမှာကရင်နယ်ကြားစောက်တိုင်းနဲ့မြမတက်မတော်ပူးပေါင်းတပ်ဖွဲ့တွေကခွဲထွက် DGB တပ်တွေနဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေပြီးထိခိုက်တေချင်မှုတွေလည်းရှိနေပါတယ်ကရင်နယ်ကြားစောက်တိုင်းနဲ့မြမတက်မတော်ပူးပေါင်းတပ်ဖွဲ့တွေရဲ့ထိုးစစ်ကြောင့် DGB
အဒီကတပ်စခန်းတစ်ခုဆုံးရှုံးခဲ့ရတယ်လို့ထိတ်တန်းခေါင်းဆောင်တချို့ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါအပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွင်းအင်ကပြောပြမှာဖြစ်ပါတယ်ဟုတ်ကဲ့ပါကရင်ပြည်နယ်မဲရဝေါ်ဒေသအတွင်းမှာခွဲထွက်
DGB ဘက်ကခန်းစစ်နေရယူထားတဲ့ဝါကလုလူကုန်းလို့ခေါ်တဲ့ဝဘိုးတောင်စခန်းကိုတင်ပိုက်နိုင်ခဲ့ပါတယ်မနေ့ကတောက်သွားခြင်းနေရတော့မနှစ်နာရီတခါသုံးနာရီတခါလောက်တော့သူတို့ကလက်နက်ကြီးတွေနဲ့ပစ်တာတွေရှိတယ်နောက်တခါသူတို့သိုးစစ်နေနေပေါ့နော်သူတို့တက်လာတာတွေရှိတယ်တက်လာတဲ့အပေါ်မှာတော့ဒီဘက်ကခန်းစစ်နေနေပြန်ပေးတာရှိတယ်နောက်မိုင်းတွေပါတိသွားတဲ့အခါမှာသူတို့ပြန်ဆုတ်သွားတာတွေရောရ
ခုလိုပြောပါတယ
်အင်အားမမြဘူးလက်နဲ့အင်အားချင်းမမြတဲ့အနေထားမှာတော့ကျွန်တော်တို့ capacity တဘောတရားနဲ့ transition တဘောတရားနဲ့ကျွန်တော်တို့နေမီထဲမှာပျောက်ကြားစင်းနဲ့ဆက်ပြီးခုခံထားဖို့ကျွန်တော်တို့ပြင်ဆင်ထားပြီပါတယ်နော
် TGPA တပ်တွေကတော့ Melbourne ဘက်ချမ်းဖိတ်ခါကုန်းဘက်မှာကြံ့ကြံ့ခံခုခံနေစေလို့လည်းသူကဆိုပါတယ်မနေ့ညကဖြစ်ပွားခဲ့တဲ့ဝါကလူလူကုံစကန်းသိန်းတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့ TGB ခေါင်းဆောင်သူပူမူကြီးစောစန်းအောင်လည်းထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းတွေလည်းပေါ်ထွက်နေပါတယ်။သူပူမူကြီးစောစန်းအောင်ထိခိုက်တန်ရာရရှိသွားတယ်ဆိုတဲ့သတင်းဟာအတိမပြုတ်နိုင်သေးဘူးလို့ဘူကြီးစောရက်ထက်ကခုလိုပြောပါတယ
်။ဟုတ်လားသတင်းကြားတဲ့ဒါပေမဲ့အဲ့ဒီဟာနဲ့တက်လို့အဆက်အသွယ်ရအောင်ကျွန်တော်တို့စူးစမ်းနေတယ်ဒါကြောင့်မလို့ဒီတော့မဖြစ်နိုင်ဘူးနော်။
15ရင်းနေညနေပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ဒုပ္ပမူကြီးစောစန်းအောင်တန်ရရရှိခဲ့ပြီးမဲဆောက်ဆေးရုံမှာစေကုသခံရတယ်လို့သတင်းတွေပေါ်ထွက်နေပေမဲ့တန်ရရသူဟာဒုပ္ပမူကြီးစောစန်းအောင်မဟုတ်ပဲတခြားတီဂီပြည်အရာရှိသူဖြစ်တယ်လို့မဲဆောက်မြို့ခြေဆိုင်ပြည်သူ့တိုးသက်ရေးတပ်ဦးရဲ့အသွင်မှုချုပ်ဒေါက်တာကျော်ညို့ကပြောပါတယ
်။မူမီစောစန်းအောင်တော့တန်ရရတယ်လို့ကျွန်တော်မကြားမိသေးဘူး။တခြားအရာရှိတယောက်လောက်တော့နည်းနည်းပါးပါးရတယ်ဆိုရင်ဒါမျိုးတော့ရတယ်။အတိအကျတော့မရသေးဘူးပေါ့နော်။ဆက်သွယ်မှုနည်းနည်းလေးရတယ်ခက်ခဲနေတာလေ
။မနေ့ကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကရင်နယ်ချားဆောင်တပ်ဖက်ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့တာဝန်ယူဖြေကြားပေးမဲ့သူတော့မရှိခဲ့ပါဘူး။TGB ခွဲထွက်ဖွဲ့ထိန်းချုပ်နယ်မြေဖြစ်တဲ့မေရဝေါ်ဒေတာကိုတပ်မတော်နဲ့ BGF နေကြာဆောက်တပ်ပူးပေါင်းတပ်ဖွဲ့တို့နေရဒေတာအလုံးကိုတင်ပိုက်ထားနိုင်ပြီလို့ BGF လူမှုကွန်ရက်မှာဖော်ပြထားပြီးမဲ့လဲတရားအတည်ပြုချက်မရရှိသေးပါဘူး။ကရင်ပြည်နယ်မေရဝေါ်ဒေတာမှာစက်တင်ဘာလ၂ရက်နေ့ကစလို့တိုက်ပွဲတွေစတင်ဖြစ်ပွားလာတာရက်သက်သက်နှစ်ပတ်ရှိပြီဖြစ်ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်ကရောကရင်နေကြာဆောက်တပ်ဖွဲ့ကပါတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်မဲရဝေါ်ဒေတာခံကြေးရွာသား3000ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးငူဒေတာဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်။ဒီရက်ပိုင်းတွင်မှာမဲရဝေါ်ဒေတာတွင်တိုက်ပွဲတွေတာမကကချင်းပြည်နယ်တွင်မြန်မာတပ်မတော်နဲ့ KNU လွတ်လပ်ရေးဖွဲ့တို့နဲ့လည်းတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပွားနေပါတယ်။ NLD အစိုးရတင်းနေတဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားဖို့လိုအပ်နေတယ်လို့ပြည်သူ့တိုးသက်ရေးတပ်ဦးရဲ့အသွင်မှုချုပ်ဒေါက်တာကျော်ညွတ်ကသူ့အမြင်ကိုခုလိုပြောပါတယ်။
လက်ရှိတိုက်ပွဲဒီအခေါ်တော့ဝင်ဆက်ပြီးတော့အားလုံးတာဝန်ဆိုင်ရေးဆိုတဲ့ NLD ကရေကောက်ပွဲကြည့်ဆိုတာပေါ့နော် All inclusive ဆိုတဲ့အပိတ်တွေကိုတည်ဆပ်ပြပြေဝအောင်လုပ်ပြီးဆိုင်ရဆိုရင်ဒီတိုက်ပွဲတွေတိုက်ဆက်မလို့ဘူးထိုးတာတဲ့လူငယ်တွေအသက်ပြည့်တဲ့ဆုံးရှုံးစရာအကြောင်းရှိပေါ့လေရင်းနှီးရေးတဲ့တောင်းတဲ့ဆက်သက်ဒီကောင်စုကိုတောင်းတယ်ဆိုပြီးတော့ပြောနေပြီးတော့မှခုလိုဆက်ရှုံးမှုတွေဖြစ်ရတဲ့အတွက်ကတော့သာသာအလုံးမတားစစ်မကောင်းစရာဖြစ်တယ
်လက်ရှိမြန်မာနိုင်ငံမှာ23ရာစုပြည်လုံးညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြီးစီးခဲ့ပေမဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်ဒေသတွေမှာတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပါဘူး။တိုက်ပွဲတွေနဲ့အတူတုံတွဲပါလာတဲ့စစ်ပြေဒုက္ခတဲ့ရေးပြဿနာဟာ NLD အစိုးရတဲ့အတွက်စင်ကိုမှုတစ်ခုလိုဖြစ်နေပါလေခင်ဗျာ
။ VOA သတင်းတော်နိုင်ကိုအင်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲအခုလိုကရင်နေကြားဆောက်တပ် BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းပြီး DGB တပ်တွေကို KNU ထိန်းချုပ်နယ်မြေ မဲတော်ဒေတာမှာထိုးစစ်ဆင်နေတာနဲ့ပတ်သက်လို့ပြပရောက်ကရင်အဖွဲ့အစည်း KIO ကဆွေးမကင်းဖြစ်ရတယ်လို့အခုလိုလုံနေတာဟာမြန်မာစစ်တပ်အနေနဲ့ KNU ကိုအလေးမထားရရောက်တယ်လို့လည်းပြောဆိုလိုက်ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ရှားဖောင်ကတင်ပြမှာပါ
ကရင်ပြည်နယ် KNU ကရင်အမျိုးသားအစည်းအရုံးထိန်းချုပ်နယ်မြေမဲ့သဘောဒေတာအထက်မှာရှိနေတဲ့ DKBA ခေါ်တိုးတက်သောကရင်ဗုဒ္ဓဘာသာလက်နက်ကိုင်အဖွဲ့ကိုကရင်နယ်ခြားစောင့်တ BGF နဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နေတဲ့ပေါ်ပြပရောက်ကရင်အဖွဲ့စည်း IKO ကစိုးရိမ်မကင်းဖြစ်နေပါတယ်။မြန်မာစစ်တပ်နဲ့အပြစ်ခရစရေးလက်မှတ်ရေးထိုးထားတဲ့ KNU ထိန်းချုပ်နယ်မြေအတွင်းအခုလိုစစ်ပွဲတွေဖြစ်ပွားနေတာဟာမြန်မာစစ်တပ်အနေနဲ့ KNU ကိုအလေးမထားတာဖြစ်တယ်လို့ပြပရောက်ကရင်အဖွဲ့စည်းကပြောရေးဆိုခွင့်ရှိသူမန်အော်လန်ဒိုကပြောပါတယ်
။ KNU ကအဲ့ဒီ NCA လက်မှတ်ထိုးထားရတာပဲနေမလို့အခုမှ KNU နယ်မြေကိုထိခိုက်လာပြီးတော့လည်းနဲ့ကြီးကြီးနဲ့ပြစ်ခတ်တာပေါ့လေကြီးကြီးကြီးကြီးကိုအကြောင်းပြပြီးတော့တိုက်ပွဲတွေတော့ဆစ်ရှင်လာတာကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကဆိုရင်တကြီးဖြစ်ရတာပေါ့နော်ဒါကြောင့်ဒီအခုကျွန်တော်မြင်တာကတကယ်ဒီအိုးအကြောင်းပြပြီးတော့မဲ့တော်တလျှောက်မှရှိနေတယ်ပေါ့နော်အဲ့ဒီကိုစိုးမိုးနိုင်ဖို့အတွက်အဲ့ဒီကနေတဆင့်ပေါ့နော်အဲ့ဒီမှာတန်တရာပစ္စည်းနဲ့ဟာကြီးဒမ်လို့ပါလို့ပေါ့သူကအဲ့ဒါလှုပ်ကျင်လို့ဒီနေရာမှာရမယ်ရှာပြီးတော့ပြန်ဆက်လာတာပဲဖြစ်တယ်ပေါ့နော
်အခုလို KNU ထိန်းချုပ်နယ်မြေအတွင်းစစ်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်လို့ပြည်သူလူထုရဲ့အကျိုးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိခိုက်မှာပြဿနာတွေပေါ်ပေါက်လာမှာကိုအလွန်အမင်းစိုးရိမ်မိတယ်လို့လည်းပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့တုန်းကကရင်အမျိုးသားအစည်းအရုံး KNU ရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်ဒါကြောင့်မို့ KNU ထိန်းချုပ်နယ်မြေဖအန်ခရိုင်ဖပွန်ခရိုင်တို့နဲ့နေဆက်ထိဆက်နေတဲ့မေတ္တဝဒေတာအတွင်းကရင်နယ်ခြားစောင့်တက်တဲ့မြန်မာစစ်တပ်တို့ပူးပေါင်းထိုးစစ်ဆင်နေတာတွေကိုကန့်ကွက်ကြောင်းနဲ့တိုက်ပွဲရတံပြဖို့ KNU ကတောင်းဆိုထားပါတယ်အခုလိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့ဆောင်ရွက်နေချိန်မှာမြန်မာစစ်တပ်အနေနဲ့တိုင်းရင်းသားနယ်မြေတွေမှာဆက်လက်ထိုးစစ်ဆင်နေတာဟာငြိမ်းချမ်းရေးကိုဖျက်လို့ဖျက်ဆီးလုပ်နေတာဖြစ်တာကြောင့်လက်ရှိ NLD ဦးဆောင်တဲ့အစိုးရအနေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်သူလူထုတွေနဲ့အတူပူးပေါင်းဆောင်ရွက်ကြဖို့ပြပရောက်ကင်းအဖွဲ့စည်းကတောင်းဆိုလိုက်ပါတယ
် NLD အစိုးရတိတက်လာပြီးတော့ငြိမ်းချမ်းကြီးလာကြတယ်လှုပ်ကြတဲ့အပေါ်မှာကျွန်တော်မြင်တာရှေ့ဆက်ပြီးတော့ပေါ့လေတိုင်းပြည်ကြီးကငြိမ်းချမ်းရေးအတွက်ပေါ့ရှေ့ဦးတည်သွားမဲ့ပုံတံကိုစစ်တပ်ကနေဒီဟာကိုချက်မသွားနိုင်အောင်တပ်ဖြည့်ရဖြစ်နေပြဿနာတွေတစ်ခုပြီးတစ်ခုလုပ်နေတယ်ကျွန်တော်ကရင်ဒေသတွေမှာပဲမဟုတ်ဘူးတခြားတိုင်းဒေသတွေမှာလည်းအဲ့ဒီအတိုင်းပဲအခုရှေ့ဆက်သွားမဲ့ပြည်သူညီညာရေးကိစ္စပဲဖြစ်စီဒီမိုကရေစီကိုကူးပြောင်းတယ်ပေါ့လေဖယ်ဖယ်ပြည်တော်စုတိဆောက်ရေးကိစ္စမှာဖြစ်စီအနောက်အရှေ့အဟန်တာလုပ်နေတာဒီစစ်တပ်ပဲလို့ကျွန်တော်အဲ့လိုမြင်နေတယ်အဲ့ဒါကြောင့်NLD အစိုးရကပြည်သူလူထုနဲ့ပေါ့လေတိုင်းသာတော်လိုင်းအားစုတွေနဲ့ပေါ့လေလက်တွဲညီညီနဲ့ပေါ့လေရှေ့ကိုဆက်လက်ချီတက်နိုင်ပါမှဒီအခုနတော့စိန်ခေါ်မှုတွေကိုကျွန်တော်ကကြော်လွှားနိုင်မယ်ဆိုတဲ့သဘောထားကျွန်တော်မှမြင်တယ
်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မေတ္တဝဒေတာတဝိုက်မှာရှိတဲ့ရွာပေါင်း20ကျော်ကရွာသူရွာသားထောင်နဲ့ချီထွက်ပြေးတိမ်းရှောင်နေကြပါတယ်တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေကိုလည်းအကူအညီပေးနိုင်ဖို့ပြည်ပမှာရောက်ရှိနေကြတဲ့ကရင်လူထုတွေကစီစဉ်ဆောင်ရွက်နေကြတယ်လို့လည်းပြည်ပရောက်ကရင်ဖွဲ့စည်းပြောခွင့်ရမန်အွန်လန်ဒိုကပြောပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပြည်ဝရထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်စာရေးခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးနေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆနောကြီးည9နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့အမျိုးသမီးကန္တာတိတ်ပန်နဲ့နီးပညာနဲ့အတူတူတာစုံလင်အမေရိကန်တခွင်အစီအစဉ်တင်ဆက်တဲ့အခါမှာတော့
သူစဉ်ကျွန်တော်တို့ကြောင်းပါပေါ့တကယ်ကမ္ဘာအနှံ့ကထိပ်သီးပညာရှင်တွေလို့ဖြစ်နေဥပမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ
်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒေါ်လာသန်းတင်ဆက်မဲ့အမျိုးသမီးကန္တာကိုအလှည့်ရောက်လာပါပြီအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ23ရက်နေ့မှာရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ခံဤပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလအတွက်အရေးကြီးတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ရုပ်သိမ်းနိုင်ရေးစွမ်းဆောင်နိုင်ခဲ့ပါတယ်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမျိုးသမီးတွေအတွက်အားကျဝယ်ဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်အမေရိကန်ထိပ်တန်းခေါင်းဆောင်တွေကဘယ်လိုချီးကျူးကြသလဲဆိုတာနဲ့ပတ်သက်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးခဏမှာဒေါ်လာအတန်ကပြောပြမှာဖြစ်ပါတယ် You can bend but never break me cause it only serves to make me more determined
We think that this time has now come to remove all the sanctions that hurt us economically because our country is in a position
ဘာလို့နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အချိန်ရောက်ပြီလို့ကျမတို့ယူဆပါတယ်ဒီလိုပြောရခြင်းကကျမတို့နိုင်ငံအနေနဲ့တကားဖွင့်ပေးနိုင်တဲ့အခြေအနေကိုရောက်နေလို့ပါပဲကျမတို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်လိုကြသူတွေအလုံးကိုကျမတို့နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်ပါတယ်နှစ်ဖက်ကျိုးတူခန်းစားနေမဲ့နီလန်းတွေနဲ့မြန်မာနိုင်ငံမှာဘာကြောင့်ရင်းနှီးမြှုပ်နှံသင့်တယ်လဲဘယ်လိုရင်းနှီးမြှုပ်နှံရမလဲဆိုတာကိုလေ့လာနိုင်ကြမှာဖြစ်ပါတယ်လို့အင်ဂျိုရော်ရှိအိုဗယ်ယုံကမှာကိုလာဆီလီရဲ့ပုထုနေကသမ္မတဥဘားမားနဲ့တွေ့ဆုံပြီးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကြီးညွှန်းပြောကြားခဲ့တယ်လို့တန်ခတ်ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အတွက်လေသမ္မတဥဘားမားကအပြောင်းလဲတွေမြင်တွေ့နေရပြီဖြစ်တဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်လို့သတင်းတောက်တွေကပြောခဲ့ပါတယ
် In part because of the progress that we've seen over the last several months I indicated after consulting with Dasu thatThe United States is now prepared to lift sanctions that we have imposed on Burma for quite some time.
ဒီကရလာရီအတွင်းမှာတွေ့မြင်ခဲ့ရတဲ့တုတ်တက်မှုတွေကြောင့်ဒေါ်စုနဲ့ကျွန်တော်ဆွေးနွေးတိုင်ပင်ပြီးအထင်အတော်ကြာကြာကအမေရိကန်ပြည်ထောင်စုမြန်မာနိုင်ငံအပေါ်ချမှတ်ထားခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးဖို့အဆင်သင့်ရှိနေပြီလို့ပြောလိုက်ပါတယ်။ဒါဟာမှန်ကန်တဲ့အရေးယူဆောင်ရွက်မှုဖြစ်ပါတယ်။အခုလိုစီးပွားရေးကိုနှိသစ်တွေနဲ့လှုပ်ဆောင်မှုကြောင့်ရရှိတဲ့အကျိုးအမြတ်တွေကိုလည်းမြန်မာနိုင်ငံသားတွေခံစားခွင့်ရကြမှာဖြစ်ပါတယ်။ဒါ့အပြင်ဆင်းရဲတဲ့တိုင်းပြည်တွေနိုင်ငံတကာစီးပွားရေးအဆိုင်အဝန်တွေပြန်ဝင်ရောက်ရမှာလိုအပ်တဲ့အထူးကုံသွယ်ရေးခံစားခွင့်တွေကိုလည်းပဲမြန်မာနိုင်ငံကိုပြန်ပေးမှာဖြစ်ပါတယ်
။ဒေါအောင်ဆန်းစုကြည်အနေနဲ့အင်ဂျူရော်ရှိအိုဗယ်ယုံကန်ကိုရောက်ခဲ့တာခုတစ်ချိန်ဟာဒုတိယအကြိမ်ဖြစ်ပေမဲ့လို့လေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရောက်ခဲ့တာကတော့ပထမဦးဆုံးချိန်ဖြစ်ပါတယ်။ဒါကြောင့်လည်းသူ့ရဲ့လက်ရှိခီးစဉ်ဟာမြန်မာနိုင်ငံမှာတိုးတက်တဲ့အပြောင်းလဲတွေမြင်တွေ့နေရတာကိုကိုယ်စားပြုတယ်လို့သမ္မတဥဘားမားကပြောခဲ့ပါတယ်
။ When I was first elected, Dasu was still under house arrest and because in part ofadvocacy by the United States and others in the international community, but more importantly, because of the courage and strength and resilience of the Burmese people, What we've seen over the last several years is a transition to elections.
ကျွန်တော်သမ္မတဖြစ်လာချိန်မှာဒေါ်စုကနေကျေကျုပ်ကြနေစေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူအဖွဲ့စီရဲ့ဖိအားပေးမှုအပြင်အဓိကမြန်မာလူလူရဲ့ခန်းနိုင်ရေးစီးမှုတွေကြောင့်မကြာသေးမီနှစ်တွေအတွင်းကျွန်တော်တို့တွေ့လာရတာဟာရွေးကောက်ပွဲကျင်းပနိုင်ငံရာအရင်အစိုးရလက်ထက်တုန်းကချမှတ်ခဲ့တဲ့စီမင်းတွေကြောင့်လွှတ်တော်လုပ်ပိုင်ခွင့်အာဏာမှာစီးစားတဲ့အကန့်အသတ်တွေရှ ောင်အိုင်မင်ငံပုဂ္ဂိုလ်အပြင်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့သူ့အဆိုအရဟာလူမှုရေးနိုင်ငံရေးစီးပွားရေးအသွင်ကူးပြောင်းမှုတွေကိုစတင်ဖော်ဆောင်နိုင်ပြီဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဩဂုတ်လ15ရက်နေ့ကဒီမိုကရက်ရော Republican ရောနှစ်ပါတီစလုံးရဲ့အထင်ကြီးလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးလွှတ်တော်ရဲ့ American Democracy မဟာမိတ်အဖွဲ့ကကျင်းပတဲ့အခမ်းအနားကိုတက်ရောက်ခဲ့ပါလေ။အဲ့ဒီမှာလဲဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံကိုကိုချီတော့ပေါ်ကိုရက်နိုင်စီမဲ့ညီးတွေနဲ့အကူအညီပေးကြဖို့ပန်ကြားခဲ့ပါတယ
် What we want now is genuine empowerment. We do not want crutches anymore. Crutches are there to help us when we are weak on our legs. But now that we are in a position to stand up on our own, we want to be empowered to keep on standing and to keep on striding forward. So this is where I think we look to you.
ကျမတို့နိုင်ငံအနေနဲ့အခုလိုချင်တာကစစ်မှန်တဲ့စွမ်းမကားရရှိဖို့ပဲဖြစ်ပါတယ်။ကျမတို့အနေနဲ့ဖေးမှကူညီတဲ့ဂျိုင်းတောက်လူမျိုးအကူအညီပေးတာမျိုးကိုမလိုချင်ပါဘူး။ဂျိုင်းတောက်တွေဆိုတာကျမတို့နိုင်ငံအနေနဲ့ချိန်မတန်သေးတဲ့အချိန်မှာလိုအပ်ခဲ့တာပါ။အခုချိန်ခါမှာတော့ကျမတို့အနေနဲ့မမရက်တီနိုင်ပြီဖြစ်တဲ့အတွက်ကြောင့်လုံနိုင်မဲ့စွမ်းမကားကိုလိုအပ်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီခဏမှာပဲအရင်သမ္မတကလင်တန်လက်ထက်ကနိုင်ငံခြားရေးဝန်ကြီးလည်းဖြစ်လက်ရှိ NDI ခေါ်အမျိုးသားဒီမိုကရေစီအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Meldin Albright ကဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံအတွက်တန်တိတ်ထန်ခိုင်မာမှုကိုချီးကျူးလိုက်ပါတယ
် It is hard for me to believe that more than 2 decades ago in 1995 I first met with Dao Su in her home in Burma
လွန်ခဲ့တဲ့နှစ်နှစ်ဆယ်ကဖြစ်တဲ့1995ခုနှစ်တုန်းကမြန်မာနိုင်ငံမှာကျမဒေါ်စုနဲ့သူ့ရဲ့နေအိမ်မှာပထမဆုံးတွေ့ဆုံခဲ့ပါတယ်။အဲ့ဒီတုန်းကသူ့အနေနဲ့ငါးနှစ်ကြာနေအိမ်အခြေချုပ်ချထားတာကိုခံနေရပေမဲ့သူ့ရဲ့ခိုင်မာတဲ့စိတ်ဓာတ်နဲ့သူ့ရဲ့ခံနိုင်ရည်ရှိမှုကိုကျမအားကျမိခဲ့ပါတယ်။ဒါ့အပြင်အဲ့ဒီတုန်းကသူကဒီမိုကရေစီနဲ့စီးပွားရေးပြန်လည်နလန်းထူနိုင်ဖို့အတွက်သူ့ရဲ့ခံစားချက်အပြည့်နဲ့ပြောပြခဲ့တာကိုလည်းကျမပြန်ပြောင်းသတိရမိပါတယ်။ကျမအမေရိကန်ကိုပြန်လာခဲ့ပြီးတဲ့နောက်မှာဒီလိုတိမ်မွေ့နူးညံ့လှတဲ့သူတို့ဟာတန်မိုးလိုခံနိုင်ရရှိနေတဲ့သူ့အကြောင်းကိုကျမပြန်ပြီးပြောပြခဲ့ပါတယ
်။အလားတူပဲမြန်မာဒီမိုကရေစီရရှိဖို့အတွက်ဒစိုက်မမကြိုးပမ်းဆောင်ရွက်ခဲ့တဲ့ဒီမိုကရေစီမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ Arizona ပြည်နယ်က Republican အထက်လွှတ်တော်မှ John McCain ကလည်းမြန်မာနိုင်ငံရဲ့ဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ဒီမိုကရေစီတွေရုန်းကန်တဲ့ခီးချမ်းဟာဒေါက်အောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာပြည်သူတွေရဲ့ကြိုးပမ်းမှုကြောင့်အောင်မြင်မှုရရှိခဲ့တယ်လို့လည်းပြောခဲ့ပါတယ်
။ While there are many heroes along Burma's road to progress, this incredible journey would not have been made possible without the leadership and inspiration of Daw Aung San Suu Kyi.Since the first day I met
him, ဖွံ့ဖြိုးတိုးတက်တဲ့လမ်းကိုလျှောက်ရမှာတရားကောင်းတွေအများကြီးရှိခဲ့ပါတယ်။ဒီခက်ခဲလာတဲ့ခီးချမ်းဟာဒေါက်အောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအားကြပွဲရာစိတ်သက်ကြောင်အောင်မြင်ခဲ့တာပါ။တိမ်မွေးလာတဲ့ဒီရုံးကန်လှူရှားသူကိုကျွန်တော်စားတွေ့ခဲ့တဲ့ပထမနေ့ကလေးကရက်ဆက်မှုကိုရင်ဆိုင်ရတဲ့သူ့ရဲ့တတ္တိနဲ့တန်တိတ်တန်ခိုင်မာမှုကိုကျွန်တော်အားသိမိခဲ့ပါတယ်။တရားဥပဒေစိုးမိုးရေးအတွက်ရုံးကန်နေကြသူတွေအတွက်သူဟာမျှော်လင့်ချက်ပေးတယ်လို့ဖိနှိပ်သူတွေကတော့သူ့ကိုကြောက်ရွံ့ခဲ့ကြပါတယ်
။အဲ့ဒီခန္ဓာကိုတက်ရောက်ခဲ့တဲ့အထင်ကြီးအလွတ်တော်အမတ်တွေနဲ့တူကတော့နယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီပဲဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်စစ်စစ်မပြထောက်ခံအားပေးခဲ့သူအောက်လွှတ်တော်မှခရော်လီကလက်ရှိအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာတင့်တော်ဆုံးခေါင်းဆောင်ကတော့ဒေါက်အောင်ဆန်းစုကြည်ဖြစ်တယ်လို့ပြောကြားခြင်းနဲ့အတူဒီသတင်းပါရဲ့မြို့သူများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
် But 25% of a parliament being still maintained in control by the military there's no way to run a government and I think Daw Suu Kyi recognizes that and shares that same concern. So things will have to change. Things will change.
တော်စုကလည်းဒါကိုသဘောပေါက်ပြီးကျွန်တော်တို့လိုပဲဆိုရင်မကင်းဖြစ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာပြောင်းလဲစရာတွေရှိနေပြီးပြောင်းလဲပြောင်းလဲရမှာပါ။ဒီချိန်ထဲမှာပဲရွေးကောက်ပွဲမှာမဲ85ရာခိုင်နှုန်းနဲ့တောင်ပြိုကမ်းပြိုအနိုင်ရတဲ့အတွက်ဒေါ်စုနဲ့ NLD ပါတီကိုချီးကျူးပါတယ်။လှုပ်ဆောင်စရာတွေအများကြီးကျန်ရှိနေသေးတဲ့အခါမှာဒေါ်ဆန်းစုကြည်ဟာသူ့နိုင်ငံကိုဦးဆောင်ဖို့အခုချိန်ဟာအကောင်းဆုံးအချိန်ဖြစ်တယ်လို့သူဟာလည်းအသင့်တော်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။
ဒေါ်လာအတန်းတင်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရအပြီးမှာတော့သုရဆောင်လင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။ Silicon Valley ဟာနည်းပညာဆိုင်ရာကျွမ်းကျင်သူတွေအခြေစိုက်ရာနေရာဖြစ်ပြီး Google, Facebook နဲ့ Apple စတဲ့ကုမ္ပဏီတွေရဲ့ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားတဲ့နေရာတွေဖြစ်ပါတယ်။ California ပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုကနေဆန်ဟိုဆေးအထိကျယ်ပြန့်တဲ့နေရာမှာနှီးပညာကုမ္ပဏီသစ်တွေလည်းစတင်ဖွင့်လှစ်ရှိပါတယ်။ဒီကုမ္ပဏီတွေဘယ်လိုအစာပြိုးလှုပ်ဆောင်လာကြသလဲဆိုတာကိုအခုတစ်ပတ်သုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကစူးစီးတင်ဆက်ထားပါတယ်။
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘတွေနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးတဲ့ရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုတာဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုတာထက်နီးပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်လှုံ့ဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမဲ့နည်းပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုယ်အနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေထားမမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဖြစ်လာပါတယ်။နောက်ကျောအောင့်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့Lumo Life sensor ကတုံ့ခါပြီးတော့တတိပေးပါရယ်နောက်ထပ် sensor တစ်ခုကတော့အပြေးလေးကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်ဒီ sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ mobile phone ကနေတဆင့်သိရှိနိုင်တာပါလုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေးကျင့်တယ်လို့ပဲလို့ company ပူရဲတည်ထောင်သူ Andrew Chan ကပြောပါရယ်
magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy သိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလှုပ်ချင်တာကို့အိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်းသူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှုကိုကြောက်နေဖို့မလိုဘူးလို့လည်း package ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်လို Silicon Valley ကိုပြောင်းရွှေ့လာသူနောက်တစ်ဦးကတော့စီးပွားရေးစွန့်ဦးတီထွင်သူတဦးဖြစ်တဲ့ Ray Wu ပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီး အမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ကိုရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလုပ်စဉ်တိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
Massachusetts ဤပညာတက္ကသိုလ်တက်ခဲ့တဲ့ engineer ဝူဟာ Wind ဆိုတဲ့ company ကိုပူးရဲတည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံသားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမတ်မိနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုးရေးလေရုတန့်စင်ဆက်ကိုဝူးနဲ့အဖွဲ့ကစောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ
်လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအကြီးကြီးလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်လေလန်းချောင်းကိုထိန်းချုပ်တဲ့အစိတ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်မြို့ရဲ့ဘယ်ပိုင်းမှာလေရုအရေးသွေးဘယ်လောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
် important to rally people but just having
these are the good and argue เยလို့ထင်ပါတယ်အကျဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉာဏ်တော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ
်ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာကိုယ်တော်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှာတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ဆီလီကွန်ဗယ်လီမှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနော်ဖလေဘွဲတွေလည်းကျင်းပလေရှိပါတယ်။နှီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သင်တန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ဆီလီကွန်ဗယ်လီရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါတယ်ခင်ဗျာ။
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ singularity university မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကြောင်းလာတတ်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဒီမှာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုံမျိုးတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တစ်ခါမှရှိရလို့တော့မထင်ရတဲ့ဟာဆိုတော့ဒီရောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်။မနက်ဖြန်စနေည VOA တိုက်ရိုက်လေလိုင်းမှာဗားရီဆွေးနွေးကြပါပါလေ
။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာနိုင်ငံခေါင်းဆောင်ဒူအနေနဲ့ပထမဆုံးအကြိမ်ဖြစ်အနောက်မြေကြီးနိုင်ငံတွေစီကိုခရီးထွက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းတွေမှာဒီနိုင်ငံကြီးတွေရဲ့အခန်းကဏ္ဍပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုနားလဲပါသလဲမြန်မာနိုင်ငံငြိမ်းချမ်းတာယာဝါပြောရေးမှာဒီနိုင်ငံကြီးတွေအနေနဲ့အဓိကအခန်းကဏ္ဍကဆက်ရှိနေတယ်လို့လက်ခံထားကြပါသလားအခုလာမယ့်စနေညဒရယ်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပ
အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေည VOA ဒိုင်းလေးလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရမှာပါ။ဒေါခင်မျိုးသက်ကတင်ဆက်ထားပါတယ်။
ထင်းသိမ်းရေးအတွက်မြန်မာနိုင်ငံမှာတစ်ထုတ်လုပ်မှုတစ်နှစ်ရပ်ဆိုင်းလိုက်တာဟာမှန်ကန်တဲ့စီမံခန့်ခွဲမှုဟုတ်ပါသလားတစ်တော့ပညာရှုထောင့်ကအမြင်ကိုသိရအောင်တစ်တော့ပညာရှင်ဦးဝင်းမော်ကိုမေးမြန်းပြီးတင်ပြပေးမှာပါတနိုင်ငံလုံးအတိုင်းအတာနဲ့တစ်ထုတ်လုပ်မှုလုပ်ငန်းကို2016-17တစ်နှစ်ရပ်ဆိုင်းလိုက်ပြီးပကူးရုံးမှအတွက်တော့ဆယ်နှစ်ရန်နာမယ်လို့ဇူလိုင်လထဲမှာပဲတာဝန်ရှိသူတွေကပြောကြားကြပါတယ်ဒီလိုလှုပ်ဆောင်တာဟာမှန်ကန်မှုရှိပါသလားပထမဆုံးမြမတက်တော်အနေထားကိုကြည့်ရအောင်ပါမြမနိုင်ငံကတကယ်မြေပြင်အချင်းအနေထားပေါ့နော်တက်တော်တွေဘယ်နေရာတွေမှာရှိလဲအဲ့ဒါစပြီးတော့ပြောပြပေးပါလား
တက်တော်တွေကအဓိကရှိနေတာရှမ်းပြည်မြောက်ပိုင်းနောက်ကချင်ရှိပိုင်းအခုတနင်္လာရီအဲ့လောက်ပါပဲတတော်ကပြင်းပြကြံတော့တယ်အရင်ကတော့ပကူးမတော်ကောင်းခဲ့တာပေါ့ဒါပေမဲ့ပကူးမကုံတော့ဖြစ်သွားပြီနေပြီးတော့လမ်းဖောက်တယ်နောက်တစ်ခါကိုဘက်ကပြည်လမ်းနဲ့ရန်ကုန်မန္တလေးလမ်းနဲ့ကိုလမ်းပြီးကလန်ပြဖောက်တဲ့လမ်းတွေဖောက်လိုက်တော့အဆက်ဆက်ဆုံးဖြစ်ပြီးတော့အဲ့ဒီတက်ကကုံတော့ဖြစ်သွားပြီအဲ့မှာနောက်ပြီးတော့ plantation တွေလေရောဘာဂျန်လုတ်ကူပေါင်းညာတို့တွေအဲ့ဒါကြီးခွင့်ပြုလိုက်တာအဲ့တော့အဲ့မှာလူတွေကထုတ်ပြီးတော့ကျွန်တော်ပကူးမတော်ကိုကုံသွားပြီအဲ့တော့ပကူးမအရင်ကတော့တော့ရှိတယ်တော့မရှိဘူးဒါပေမဲ့လို့တော့ကိုယ်တိုင်တော်မဟုတ်တော့ဘူးလုံးဝဟိုလူတွေမတုံးတော့တဲ့စစ်လောက်ပဲကြံတော့တယ်အဲ့တော့တောနေနေတော့ရှိကြတယ်ဒါပေမဲ့တောကတမုံမရှိတော့တဲ့တောကြံနေကြတယ်သူခြုံနေကိုမတိုင်တဲ့စစ်တွေကိုကျွန်တော်တို့ကမာပြီရပြောမှဆိုတော့အုတ်စု၄ရောအုတ်စု၅ရောပေါ့အုတ်စုတစ်တစ်တုံးအကျုံးတော့ကုံသွားပြီအဲ့ဒါကြောင့်သူကအနာပေးနေတယ်ဆိုအဲ့ဒါကြောင့
်ဘယ်လိုအနာပေးမလဲတစ်တော်တွေကိုပြန်ပြီးတော့သူတို့ပြန်ပြီးစိမ့်လက်ဆိုပြလောင်လှုပ်ဖို့စီမံချက်တွေနဲ့အော်စားတယ်ပြောတယ်အဲ့ဒါပေါ့နော်ဘလို့ပုံစံမျိုးနဲ့ပြန်ပြီးစိမ့်လန်းဆူပြေလောင်လုပ်မယ်လို့သူတို့စီစဉ်ထားတာကြီးများကြားမိပါတယ
်တစ်တော်တွေကိုစိမ့်လန်းဆူပြေလုပ်ဖို့ဟာကျွန်တော်တို့ဒီ reforestation ဆိုတာကိုကျွန်တော်တစ်တော်ပြန်လဲထူထောင်ရေးပေါ့တစ်တော်ဆိုင်ရှင်ကြီးပြန်စိုက်ဖို့ကိစ္စကိုအခုသူနိုင်ငံသားအကူအညီနဲ့လုပ်ဖို့နိုင်ငံသားအကူအညီပေးလာရင်ဘလို့လုပ်ကြမယ်ဆိုတာကိုပလန်ဆွဲနေတယ်အဲ့ဒီသူတို့ရုံးချုပ်ပါအဲ့ဒီပလန်ကိုဆွဲနေတယ်အဲ့တော့အရင်တော့ကျွန်တော်တို့ TikTok cycling တွေလုပ်တဲ့ဟာတဲ့ကိုအခုဟာနိုင်ငံသားကုမ္ပဏီတွေပိုင်းတိုင်းနဲ့အဲ့လိုလုပ်မယ်ဆိုတော့ပို့တော့ပို့ပြီးဖြစ်အောင်ပဲလို့ကျွန်တော်ထင်တယ်ကိုတတိယကျွန်တော်အဲ့ဒီတာဝန်ရှိတဲ့ပုဂ္ဂိုလ်ကြောင်းနဲ့ဆွေးနွေးတဲ့အခါကျတော့မျိုးချင်းနဲ့တစ်ကိုစိုက်မလားကျွန်တော်က tissue paper တွေလုပ်မလားဒီထိုးနိုင်ငံတွေမှာအကုန်လုံးကတစ်တွေကမျိုးချင်းနဲ့ပြိုးခေါင်တယ်ဆိုတာမရှိတော့ဘူး tissue နဲ့ပဲ tissue paper နဲ့မျိုးပြိုးခေါင်တော့တစ်မျိုးစပို့ကောင်းတာပေါ့လေအဲ့လိုမျိုးတွေရောလုပ်ဖို့အစီအစဉ်ရှိလားလို့မေးကြည့်တော့အဲ့ဒီအစီအစဉ်တွေတော့မရှိသေးဘူးလို့ပြောတယ
်အခုလောလောဆယ်ဒီလိုမျိုးပြန်ပြီးစိမ့်လန်းဆိုပြန်အောင်တိတ်ခုတ်တာတော့ပထမရက်ထားမယ်ပေါ့နော
်ဟုတ်ကဲ့တိတ်ခုတ်တာကိုရက်ထားတော့တောကိုနားပေးရမှာပေါ့တောကိုနားပေးပြီးတော့အဲ့တောထဲမှာရှိတဲ့အဖိုးတန်တင်မျိုးတွေပြန်ထည့်ရမှာပေါ့ခုနကပြောလို့ကျောစိုက်ခင်းနေပြင်းကလို့စိုက်ခင်းနေဘရောက်စိုက်ခင်းနေအဲ့လိုစိုက်ခင်းတွေပြန်ထည့်ပေးရမယ်အဲ့ဒါတွေပြန်ပြီးစိုက်ပေးရမယ်တောနေထားတော့ခုနကပြောလို့ကျွန်တော်နားပေးလိုက်ပြီးတော့အဲထဲကိုမခုတ်တော့ဘူးဆိုလို့ရှိရင်တော့တောကပြန်ပြီးတော့ကောက်လာနိုင်ပါလေဒါပေမဲ့ကျွန်တော်တို့အများကြီးဆောက်ရတော့မယ်ခွာတော့လေ
အခုတို့စီမံတာဒီတိတ်ခုတ်တာကိုတစ်နှစ်ရရမယ်ဒါတနိုင်ငံလုံးတိုင်းတာနဲ့ပေါ့နော
်ပြီး
တော့ဘကိုးယူမောက်ကြတော့ဆယ်နှစ်လုံးဝမခုတ်ရဘူးလို့ပြောတယ်ဆိုတော့ဘာကြောင့်ဒီလိုခွဲထားတာလဲနည်းနည်းသိပြစေ
ဘကိုးယူမောက်ကကျွန်းပေါက်တဲ့ဟိုတောကောင်းပေါ့လေအဲ့တောကတော်လေးထိသွားတယ်တောကိုကုန်သွားတယ်အဲ့ထက်မှဆယ်နှစ်လုံးရင်တော့မှအဲ့ဒီတော့ကပြန်ထလာဘူးပုံမှန်တော့ပြန်ဖြစ်ဖို့မလွယ်တော့ဘူးအဲ့ဒါကြောင့်မို့သူတို့ဆယ်နှစ်ရမှာကျန်တဲ့တော့တွေကတော့ကျန်နေသေးတယ်ဟိုကုန်တာတော့ကုန်သွားတယ်ဒါပေမဲ့တော့ကျန်နေပါသေးတယ်အဲ့တော့အဲ့ဒီဟာကနေ့ရက်ဆိုအဲ့ဒီနေ့ရက်တဲ့တော့တဲ့မှာသူတို့ plan ဆွဲမယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာဘာလို့လဲဆိုတော့ကျွန်တော်ခွင့်ပြုလိုက်တာနဲ့ထုတ်ခွင့်ပေးလိုက်တာနဲ့အဲ့ထုတ်တဲ့ထဲမှာခိုးထုတ်တာတွေဘာကြံအကုန်လုံးကျောကုန်မှာဆိုလို့အဲ့လိုရပ်လိုက်တဲ့သဘော
ဟုတ်ကဲ့ဒါပေမဲ့သူတက်လုံးနေထွက်နေတာတွေမြင်နေရတယ်အဲ့ဒါဘာကြောင့်ပါလဲ
အဲ့ဒီတလုံးတွေထွက်နေတာကတော့အများစုကတော့တစ်လုံငန်းကနေပေါ့ထုတ်တာကြီးတစ်လုံငန်းကနေထုတ်ပြီးတော့ तू ကတလုံးကိုမထုတ်ရဘူးကုံကျော်ကိုပဲထုတ်ရမယ်ဆိုတော့ဒါပေမဲ့တလုံးကိုထုတ်ပြီးတော့ကုံကျော်ပို့ရနေရာကိုပို့နေတာအဲ့လိုမျိုးဖြစ်ပါတယ်ဒါပေမဲ့ခုနကပြောနိုင်ငံသားပို့တာကတော့တလုံးကိုပိတ်ထားပါတယ်ခု
နိုင်ငံသားတော့တလုံးပုံကပိတ်ထား
ဟုတ်တယ်အခုပြဿနာကကျွန်တော်မြင်တာကအခုသူတို့ကတိတ်ကိုရက်လိုက်တဲ့ချိန်မှာဒီထဲမှာဒီကုံရောထုတ်ဖို့ဆိုပြီးတော့ကုံရောလုပ်ဖို့ဆိုတော့နိုင်ငံသားကနေပေါ့လာပြီးရင်းနှီးမြှုပ်နှံထားရလည်းရှိတယ်ဒီထဲကနေပြီးတော့ရင်းနှီးမြှုပ်နှံထားရလည်းရှိတယ်အဲ့ဒီသူတွေကအခုကုံကြမ်းလုံးဝမရတော့ဘူးအဲ့တော့သူတို့စက်ရုံကြီးတဲတာတချို့လည်းမပြီးသေးဘူးတချို့လည်းတဲနေတန်းလန်းနေအဲ့လိုမျိုးစက်ရုံကလဲနေပြီးတက်ကုံကြမ်းမရှိတော့ဘူးဆိုတော့အခုအဲ့ဒီအပြူတွေကအပြည်ထဲမှာတော့ဒုက္ခရောက်နေတယ်အဲတကယ်တော့အခုသူတက်ပြရရမလဲဆိုလို့ချင်းဒီတက်လုံငန်းကဆက်ထုတ်မယ်ဒီတစ်နှစ်ဆက်ထုတ်မယ်ဆိုတော့တက်လုံငန်းကထုတ်တာကိုပဲကိုဝိုင်းပြီးတော့လုပြီးတော့အဲလီလာဆွဲရမယ်တော့ဆိုတော့တက်ကလီလာဆွဲမယ်ဆိုရင်တက်ကဈေးတအားမြင့်သွားမယ်အဲဒီပုံစံနဲ့ဆိုရင်ပမာပြည်ထဲမှာတက်ကိုကျွန်တော်သုံးဖို့တော့တော်တော်ခက်လာတဲ့တော့ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တက်ထုတ်တာကိုရက်လိုက်တဲ့သူကအဲနည်းနည်းလေးအဲကျွန်တော်အရင်ပြောပြောနေတဲ့ sustainable forest management ဆိုတာပါဝင်ကြီးရဲ့တော့ဖြစ်ဖို့စီမံအထုတ်မှုဆိုတာမှားသွားပြီမဖြစ်တော့ဘူးဖြစ်သွားတာ
ဒီလိုမျိုးတက်ခုတ်တာကိုလုံးဝရက်လိုက်တဲ့ပုံစံတက်ကိုဟိုပို့ပြီးကောင်းမဲ့နေပေါ့နော်ဆော့ဆော့ပြောလို့ရေရှည်ခံမဲ့တတော်ပြုပြင်တိုင်တဲ့နေမှာဘယ်လိုတွေများတတ်မှတ်ထားပါလဲဘာတွေလုပ်ဖို့သင်ပါလဲ
အဲရေရှည်လုပ်ဖို့ဆိုတာကလေသူ့ management မှာဒီထုတ်ဆရာရှိရတယ်ထုတ်ပါမယ် environment ကိုလည်းထိန်းရမယ်ဒီလူတွေရဲ့ well being social ကိုလည်းပံ့ပိုးတဲ့ဟာမျိုးဖြစ်စေရမယ်အခုကကျွန်တော်ကအဲ့လိုမို့တော့ပဲနဲ့အဲထုတ်တာအခု environment ကတဘာဝပောင်းညူလုံးဝထိခိုက်သွားပြီဆိုတော့သူကအခုထုတ်တာကိုရက်ပြီးတော့တဘာဝပောင်းညူအတွက်ကိုပဲပြန်ပြီးစဉ်းစားတဲ့သဘောဖြစ်သွားတယ်အဲ့တော့အဲ့ဒီဟာကပုံမှန် management မဟုတ်တော့ဘဲ management out ဖြစ်သွားတဲ့သဘောဖြစ်နေတယ်အဲ့တော့ကျွန်တော်အမြင်ပြောရလို့ရှိရင်အဲထုတ်ဆရာကြီးအောင်လည်းဆက်ထုတ်ရမယ်ဒါပေမဲ့လို့ဘယ်နေရာမှာဘလောက်ပဲထုတ်တဲ့နယ်ဆိုတာကိုသူရှိတဲ့တော့ကိုဘယ်နေရာမှာဘလောက် short ထုတ်ပြီးလင်းပုံးကိုထူလောင်းလို့ short ပြီးထုတ်အဲပြီးပေါအောင်မပုံနဲ့ပြီးလင်းမှာတော့လုံလောင်းအောင်ထုတ်ပေးတဲ့အဲ့ဒါကိုတော့ခုနပြောလို့ကျွန်တော်တို့သူ့ရှိနေစီကံနဲ့ဥပဒေနဲ့စာသာနာနာတတ်မှတ်ပြီးတော့ထုတ်တဲ့နယ်လို့ကျွန်တော်မြင်တယ်။အခုလိုမျိုးရက်ပြလိုက်တယ်ဆိုတာကတော့အဲတကယ်တော့တစ်တော်ပညာရှုတော့ကကြည့်မယ်ဆိုတော့ဒါမှားနေတယ်
။တစ်တော်ပညာရှင်ဦးဝင်းမော်ပါ။ရေရှည်ခံမဲ့တစ်တော်ပြုပြင်ထိန်းသိမ်းရေးအတွက်အရေးပါတဲ့စီမံခန့်ခွဲမှုဤပညာအတွက်နောက်တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ
်။ဒေါကင်မြို့တက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပဲဖြစ်ပါတယ်ခင်ဗျာ။ည9:00နာရီ10:00အထိတင်ဆက်ခဲ့တဲ့ VOA အစီအစဉ်လေးဖြစ်ပါတယ်။မနေ့ပြန်မနေ့မှာတော့လိုင်းနိုမီတာ2432နဲ့39တို့ကနေကျွန်တော်တို့ထုတ်လွှင့်ဖို့ရှိပါတယ်။ခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာဖြစ်ပါလေ
။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာသမရဟောင်းဂရောလော်ရာဘုတ်နဲ့ဒီကနေ့တွေ့ဆုံဖို့ရှိပါတယ်။သမရဟောင်းဂရောလော်ရာဘုတ်ဟာမြန်မာအရေးကိုအစဉ်အဆက်အားပေးထောက်ခံလာသူလည်းဖြစ်ပါတယ်။အဲ့နောက်တော့ဆန်းစုကြည်ဟာနယူးယောက်မြို့ကိုယထာနဲ့သွားရောက်မှာဖြစ်ပြီးမနေ့ဖြန်မှာတော့ဘော့စတန်မြို့ကိုသွားရောက်ပြီးတော့ Harvard Tech သို့ Harvard Foundation ကချီးမြှင့်မဲ့2016ခုနှစ်လူသားချင်းစာနာမှုဆိုင်ရာHarvard Humanitarian of the Year ဆုကိုလက်ခံရယူမှာဖြစ်ပါတယ်။ဒေါက်တာဆုကြည်ဟာစက်တင်ဘာ19ရက်နေ့ကျရင်တော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်။ဒုက္ခသည်နဲ့ရှေ့ပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးတော့စက်တင်ဘာ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာလာမယ့်သတင်းပတ်တွင်ကျင်းပမယ်ကုလသမဂ္ဂနှစ်ပတ်လည်ညီလာခံကိုတက်ရောက်ဖို့အတွက်ကမ္ဘာကောင်းဆောင်တွေရောက်ရှိလာကြပါပြီ။ Syria စစ်ပွဲကြောင့်အိန္ဒိယနိုင်ငံတွေနဲ့ဥရောပအပေါ်တက်ရောက်မှုရှိလာတဲ့ဖြစ်ရပ်တွေကိုကန့်သတ်ဖို့ကောင်းဆောင်တွေလုပ်ကိုင်ဖို့ဆန္ဒရှိနေကြပြီးတော့ရွှေပြောင်းဒုက္ခသည်အရေးကိုအာရုံစိုက်ပြီးညီလာခံနှစ်ခုမှဆွေးနွေးကြမှာဖြစ်ပါတယ်။တဘောပတ်ဝန်းကျင်ကိုဖြည့်ဆည်းတာဒီတရားစတာတွေတရားမဝင်ထုတ်ယူတာတွေနဲ့မြေယာမဖြစ်အောင်တရားမဝင်လှုပ်ဆောင်နေတာတွေနဲ့ဆက်ဆက်တဲ့ပြစ်မှုတွေကိုအဓိကအလေးပေးလှုပ်ဆောင်သွားမယ်လို့နိုင်ငံတကာရာဇဝတ်တရားရုံးကပြောလိုက်ပါတယ်။WikiLeaks Internet စာမျက်နှာကိုတည်ထောင်သူ Julian Assange အပေါ်မရေမှုနဲ့ဖမ်းဝရမ်းထုတ်ထားတာကိုစွီဒင်အယူခံတရားရုံးကအတည်ပြုလိုက်ပါတယ်။2010ခုနှစ်ကအမျိုးသမီးတဦးကိုအာရမပြုကျင့်ခဲ့တယ်လို့သူကိုစွပ်စွဲနေတဲ့အပေါ်မှာ Assange ကတော့ထလဲလဲညှင်းဆိုထားပြီးတော့အမှုကိုပါလက်ပေးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ Pakistan နိုင်ငံအနောက်မြောက်ပိုင်းကလူထူထပ်တဲ့ပလီတစ်ခုမှာအသေးခံဘုံခွဲတိုက်ခိုက်တာကြောင့်23ရောက်ထဲမှနေတည်ဆုံးပြီးတော့30ကျော်တန်ရရသွားတယ်လို့ပါကစ္စတန်အနာပိုင်းကပြောပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကရှားဖောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ ကာရစ်ပိုင်နံဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတင်းရှင်တွေအားလုံးဘေးဘရဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.